ဖေဖော်ဝါရီလတွင်တော့စပိန်နိုင်ငံမက်ဒရက်စ်မှာရှိတဲ့သူတို့တန်ယုံဝင်စည်းခံရတဲ့အပေါ်မှာစုံစမ်းစစ်ဆေးပြီးဘူးဆိုပြီးတော့မြောက်ကိုရီးယားနိုင်ငံကတောင်းဆိုပါတယ်။ဒီစီးနင်းမှုဟာစုစုဝါအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့ဥက္ကဋ္ဌနာရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KCNA သတင်းမှာဖော်ပြပါတယ်။ဒါဟာဆိုရင်တော့မြောက်ကိုရီးယားဘက်ကဒီဖြစ်ရတဲ့ပတ်သက်ပြီးတော့ပထမဆုံးတရားဝင်တုံ့ပြန်ချက်လို့ပြောရပါမယ်။ဒီဖြစ်ရဟာတရားမဝင်ဝင်ရောက်ကျူးကျော်မှုဖြစ်တယ်လို့ပဲနိုင်ငံတကာဥပဒေကိုပြောင်းကြကြကျူးလွန်တာဖြစ်တယ်လို့လည်းမြောက်ကိုရီးယားကကြေညာချက်မှာဖော်ပြပါတယ်။ဒီဖြစ်ရာဆိုလို့ရှိရင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အုံအစိုးရကိုဆက်ညင်တဲ့အတိုက်ခံအုပ်စုတစုရဲ့လုပ်ရဖြစ်တယ်လို့သိရပါတယ်။ဖေဖော်ဝါရီလ22ရက်နေ့တုန်းကဖြစ်တဲ့အဲ့ဒီဖြစ်ရာမှာစီးနင်းဝင်ရောက်သူတွေဟာတိုင်ဟုံးမှာရှိတဲ့ကွန်ပျူတာတွေနဲ့အချက်လက်တွေကိုယူဆောင်သွားကြပါတယ်။အဲ့ဒီအချက်လက်ပစ္စည်းတွေကို FBI American ပြည်သူ့ထောက်လှမ်းရေးဘူရိုကိုလွှဲပြောင်းပေးရခဲ့တယ်ဆိုပြီးတော့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်ခင်ဗျာ။